ကင်းပြည်နယ်ကွန်ကရစ်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးပြည်သူ့ကာကွယ်ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်။အာရှလမ်းမှာပြန်ဖွင့်ဖို့ညှိနှိုင်းခဲ့ပေမဲ့ညှိလို့မရခဲ့ဘူးလို့ PDF ခေါင်းဆောင်တူကဆိုပါတယ်။ပွန်လင်းရာသီမှာတိုက်ပွဲတွေပိုဖြစ်စရာရှိတယ်လို့လည်းပြောပါတယ်။ VOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်။
ကရင်မျိုးသားစီယုံတက်မာ6ထိန်းချုပ်နယ်မြေဒူးပလာယာခရိုင်ကော့ကရိတ်မြို့နယ်ထဲမှာတော့အောက်တိုဘာလ26နဲ့29ရက်နေ့တွေမှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလည်းမြဝတီမြို့ကိုအပြည့်အဝထိန်းချုပ်နိုင်ဖို့နဲ့အာရှလမ်းပြန်ဖွင့်နိုင်ရေးကြိုးစားနေပါတယ်ဒီအတွက်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုပြောပါတယ
်ဟိုမှာ26 29ပေါ့နော်26 29နေ့ရက်မှာแต่ดีโกรธไหลว่าคือว่าไหลว่าก็เนี่ยเดี๋ยวไอ้ยอติกงโนก็เหนื่อยโหไอ้ด้วยมาสิจ้องทูตัวเปลี่ยนน่ะวะเนาะสิจ้องทูเปลี่ยนในครั้งเนี้ยเราเจอโค KNL เนี่ยคูปองตัดพวกนี้ไปสู่ทางเราตัวสิจ้องทูไม่ได้เราจะเปลี่ยนหมดเอาเสียสิจ้องอ่ะไอ้เหมียวนี่กงเองเลยหมดอันนี้เราเปลืองอยู่แล้วดิอาชาลันพ่นหมดตัวจู้ซ้านี่แหละนี่ไงเล่นนี่ไงไม่ย่าละก็จะทุจริตน่ะอ๋อแต่พวกเราเปลี่ยนมั้ยเออชื่อเสร็จแล้วเปลี่ยนล่ะมั้ยดิคุณเนี่ยนี่ได้ยောက်ล่ะพี่ตัวเราเนี่ยดิอาชาลันดูจนแล้วก็จะไปพวกนี้เสร็จเปลี่ยนล่ะเลย
ကော့ကရိတ်မြို့ဝင်ခ ্লাই ဝကွက်တဲ့တရံကူကော့နွဲ့ရွာတက်ကုန်းနေရာတွေဘက်မှာစစ်ကောင်စီအောင်စရစစ်ကြောင်းနေနဲ့ KNL PDF တက်တွေဟာတိုက်ပွဲတွေဖြစ်နေပါတယ်အလားတူကိုးတိုင်ကြုံတိုးဘက်လမ်းပိုင်းမှာလည်းစစ်ကောင်စီတက်တွေနဲ့နေကြားဆောင်တက်တွေတွဲပြီးလုံခြုံရေးတင်းကျပ်ပြီးစစ်ဆေးတာတွေဆက်လုပ်နေပါတယ်ကျုံတို့စစ်ကောင်စီတက်တွေနဲ့ကျုံတို့ BGF တို့ဟာလေးတိုင်ရွာဘက်ကအောင်ချမ်းသာဖုန်ကြီးကျောင်းမှာတက်ဆွဲပြီးနေမြေစုမုံနိုင်ရေးလှုပ်ဆောင်နေပါတယ်။နှစ်ဖက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာမရှိသေးပါဘူး။တက်မာ6နေမြေဒူးပလာယာခရိုင်ဝန်းရင်းမြို့နယ်ပနော်ကလဲခိရွာမှာတော့အောက်တိုဘာလ25ရက်နေ့ကစစ်ကောင်စီကလေကြောင်းကနေပေါင်900ပုံနှလုံးကျဲချခဲ့တဲ့အတွက်ဒေသခံအမျိုးသားတဦးသေဆုံးပြီးတဦးဒဏ်ရာရရှိခဲ့တယ်လို့ခရိယံဖျားရှိခိုးကျောင်းတို့ခုလည်းပျက်စီးခဲ့ကြောင်း KNU ဘူကလည်းသတင်းထုတ်ပြန်ထားပါတယ်အခုဆိုရင်ကရင်ပြည်သူတွေရှိရာကျေးရွာတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်ဒေသခံလူထုတွေထိခိုက်နစ်နာရတယ်လို့လည်းကရင်လူခွင့်ရေးဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကလည်း VOA ကိုပြောထားပါတယ
်သူတို့ကဒီအမိနေချက်ရှိရှိတော်တော့ကောင်းဒီရာဒီဆဲကိုလည်းနေကြည့်ခါရတယ်ရောက်ဆောင်တာရှိတယ်။နောက်ဒီဒီကောင်တာခဏပြလို့ပါသူရှိတယ်။ဒီအပေါ်မှာတော့ဒါပြည်သူကိုကိုလောဝါကိုတင်ပြီးတကယ်ဒီပေါ်တော့ဟိုထိခိုက်နေတာမျိုးကိုဖြည့်စီတာပေါ့။တမ်းမှာထောက်မှလည်းပြတာဒီတချို့ပြန်အောင်စီရဟိုဖဆွေးစုံမှုပေါ့နော်အဲပြင်နေဖြစ်နေတာပေါ့အဲကြောင့်မျိုးဒီကျွန်တော်တို့တမ်းမှာ6ကိုယ်ကိုင်းနည်းနဲ့ဒီမှာဆိုလို့ရှိနေတာတိုက်ပေါ်နေနေပါတိပေါ်နေလည်းရှိတယ်ပေါ့
။အခုဆိုရင် KNU ထိန်းချုပ်ရာတမ်းမှာ3ညောင်လေးပင်ခရိုင်တက်မာ9ဖာပွန်ခရိုင်တက်မာ6ဒူးပလာယာခရိုင်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေကြောင်းကလက်နက်ကြီးနဲ့ပစ်ခတ်မှုတွေလေကြောင်းတိုက်ခတ်မှုတွေကြောင်းပါဒေသခံတွေသေဆုံးတာဒဏ်ရာရတာတွေအိုးအိမ်ပျက်စီးတာတွေလည်းဖြစ်ပေါ်နေပါတယ်ရှင်။